续来买呀。
ဒီအမေရိကန်တန်ခါနေ့ဂျွန်လ24ရက်အင်္ဂါနေ့မနက်ခင်းမြန်မာဘာသာစီစဉ်လေးကိုမနက်9နာရီအထိကီလိုလိုင်းနိုမီတာ32 40 48နဲ့လိုင်းလက်မီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်လေးမှာဆိုရင်တော့ကမ္ဘာသတင်းမီဒီယာတွေထဲမှာဖော်ပြနေတဲ့မြန်မာနိုင်ငံအကြောင်းမနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်တွေကိုနားဆင်ရဖို့ရှိသလိုအပတ်စဉ်စီးပွားရေးကဏ္ဍမှာဆိုရင်တော့
ကျွန်တော်တို့အစိုးရ policy ခုကဒီတိုင်းချမယ်မဟိုဘယ်ဝင်ကြီးပဲပြောင်းပြောင်းပြောင်းသွားဒီမူတစ်ခုနဲ့ဆက်သွားမယ်ဒီလိုမျိုးဖြစ်နေပါတယ်တချို့ကတွေကအခုကတခုပြောင်းသွားတယ်တမျိုးပြောင်းလိုက
်မန္တလေးမြို့ကမွေးမြူရေးဆိုင်ရာစီးပွားနဲ့အစားအစာလုပ်ငန်းရှင်ကိုကျော်ထင်နဲ့မေးမြန်းထားတာကိုနားဆင်ရဖို့ရှိပါတယ်ဒါပြင်သုဒ္ဓဆောင်လေအမေရိကန်တခွင်အစီအစဉ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားပါမှာဒီတဲကမှအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကိုအရင်ဆုံးနားဆင်ရမှာပါမအေးတနာကျော်ကစူးစီးပြီးတော့ကိုသားညုံနဲ့အတူတင်ဆက်ပေးထားပါတယ်ခင်ဗျာ
ဒီနေ့ကမ္ဘာသတင်းမီဒီယာတွေမှာဖတ်ရတဲ့မြန်မာနိုင်ငံဆိုင်ရာရေးသားချက်တွေမှာတော့ Financial Times သတင်းစာမှာမြန်မာနိုင်ငံအရှိမြောက်ပိုင်းနယ်စပ်တွေကအမှုရေးဆေးပြဿနာတွေနဲ့ပတ်သက်ပြီးတော့ရေးထားတာကိုတွေ့ရပါတယ်။ဘန်ကောက်ကဆောင်းမရှင် Michael P ကတော့ Falling Myanmar Drug Seizures Causes Concern Rather Than Relief မြန်မာနိုင်ငံမှာမှုရေးဆေးဝါတင်းစီရတွေနည်းသွားလို့စိတ်မေးရတဲ့အပြင်စိတ်တောင်ပူရပါသေးတယ်ဆိုပြီးတော့မှုရေးဆေးဝါတိုက်ဖျက်ရေးလုပ်ငန်းတွေထိထိကျကျမလုပ်ဆောင်နိုင်တာကိုသုံးသပ်ရေးသားထားတာပါ။မြန်မာနိုင်ငံကနယ်စပ်မှာတရားဥပဒေစိုးမိုးမှုရှိတာကိုအခွင့်အောင်းယူပြီးတော့မူရည်ဆေးထုတ်လုပ်သူတွေကသူတို့ရဲ့လုပ်ငန်းတွေကိုလုတ်ကိုင်နေကြလို့ဒီကနေပြီးတော့မူရည်ဆေးဘွားလုပ်ငန်းကြီးအရန်ကြီးကိုကျေပြန့်သွားမဲ့လက္ခဏာတွေပဲဆိုပြီးတော့အများကအစိုးရနေကြပါတယ်။မူရည်ဆေးဘွားဖန်ဆီးရမိတဲ့ပမာဏက2014ပထမ5လမှာအများကြီးရော့ကျသွားတာဖြစ်ပြီးတော့မြန်မာနိုင်ငံမှာစစ်တပ်ရဲ့ထိန်းချုပ်မှုနည်းနည်းပြော့လာတာနဲ့အမျှမူရည်ဆေးရောင်းဝယ်သူတွေကလည်းနှီးလန့်တွေပြောင်းပြီးတော့တုံးလာကြပါတယ်။ပြီးတော့မူရည်ဆေးထုတ်လုပ်ဖို့လိုအပ်တဲ့ဓာတ်ရုပ်ပစ္စည်းတွေကလည်းနယ်စပ်မှာလွယ်လွယ်ကူကူဝယ်လို့ရပြီးတော့ဒီမူရည်ဆေးဘွားမှောက်ခိုးလုပ်ငန်းမှာအစိုးရအရာရှိတွေကိုယ်တိုင်ပါဝင်နေတယ်ဆိုတဲ့ပြောဆိုမှုတွေကလည်းရှိနေတာပါ။တခြားတာကတော့မူရည်ဆေးပြဿနာကတိုင်းသားဒေသတွေမှာငြိမ်းချမ်းရေးရဖို့ညှိနှိုင်းမှုတွေအတွက်အဓိကအတားအဆီးပဲဖြစ်ပါတယ်လို့ဆောင်းမရှင် Michael P ကရေးသားထားပါတယ်။ဒီနေ့ထဲမှာပဲ Financial Times သတင်းစာမှာမြန်မာနိုင်ငံရဲ့မူရည်ဆေးဝါပြဿနာဆိုင်ရာနောက်ထပ်အဆောင်းအမတစ်ပုဒ်ကိုလည်းဖတ်လိုက်ရပါတယ်။ Liza ကလည်းသတင်းပေးပို့ထားတဲ့ Ben Marino ရဲ့အဆောင်းအမပါ Myanmar's Kachin State at the heart of illicit economy မြန်မာနိုင်ငံကကချင်ပြည်နယ်ဟာမူရည်ဆေးရောင်းဝယ်ဖောက်ကားမှုစီးပွားရေးရဲ့အချက်အခြာဒေသဖြစ်တဲ့ဆိုတဲ့ကောင်းစင်နဲ့အဆောင်မမှာတရုတ်ရဲ့စီးပွားရေးဆိုင်ရာအကျိုးမျှော်ကုန်မှုနဲ့မြန်မာအစိုးရနဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့ရဲ့ငြိမ်းချမ်းရေးဆွေးနွေးမှုကြောင့်မှဒီဒေသကအရေးကြီးလာတဲ့နေရာဖြစ်ပါတယ်။ကချင်ဒေသမှာဖြစ်ပွားနေတဲ့ပြည်ပကကြောင့်လူပေါင်း 9,000 လောက်အိုးအိမ်ဆုံးခွာထွက်ပြေးနေကြရတာပါ။တရားဥပဒေစိုးမိုးရေးအတွက်တရုတ်အရာရှိတွေတေချာလှုပ်ဆောင်မှုကချင်အရာရှိတွေမျှော်လင့်နေကြပါတယ်ဆိုပြီးတော့ဆောင်းမရှင်ကသူ့ရဲ့ဆောင်းမမှာရေးသားထားပါတယ်ရှင်ဒီဆောင်းမတွေကိုအပြည့်အစုံဖတ်ကြည့်ခြင်းနဲ့ဆိုရင်တော့ Financial Times သတင်းစာ website ဖြစ်တဲ့ ft.com မှာဖတ်ရှုနိုင်ပါတယ
်မြန်မာ full of hope or all hype ဒီမြန်မာနိုင်ငံမှာတကယ်ပဲမျှော်လင့်ချက်ရှိသလားဒါမှမဟုတ်တခဏအတွက်လူကြိုက်များစေတဲ့အနေထားလားဆိုတော့စီးပွားရေးဆိုင်ရာသုံးသပ်ချက်ဆောင်းပါးတစ်ပုဒ်ကိုတော့ဗန်နိုင်းဆိုင်ရာလုပ်ငန်းသတင်းစာဆောင်ဖြစ်တဲ့ The Motley Fool သတင်းဆိုင်မနာမှာဖတ်ရပါတယ်။ဆောင်းမရှင် Mike Fee ကဒီအတိတ်ပစ္စုပန်အနာဂတ်ဆိုပြီးတော့မြန်မာနိုင်ငံကအနေထားကိုခက်တူတူသုံးသပ်ပြထားတာပါ။အတိတ်မှာကဒီနိုင်ငံတကာရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေနဲ့မြန်မာနိုင်ငံကထိကျန့်ဖြစ်ခဲ့ပြီးမြဲ2013ခုနှစ်ဒီအနောက်ရဲ့ရင်းနှီးမြှုပ်နှံမှုတွေပြုတ်သွားပြီးတဲ့နောက်ပိုင်းအခုချိန်မှာတော့ဒီကယ်လီဖိုးနီးယားမှာရွှေရှားကြလို့ Wild West ဆိုပြီးတော့တစ်ချိန်လုံးကနာမည်ကြီးခဲ့တယ်လို့ပဲမြန်မာနိုင်ငံကို YEAST ဒီအရှိတိုင်းရဲ့ငွေတွင်းကြီးအဖြစ်နဲ့ကုမ္ပဏီတွေကအပြန်အစံဝင်ရောက်ကြတာကိုရေးသားထားပါတယ်။စိုးရိမ်စရာရှိတာကပြုပြင်ပြောင်းလဲရေးတွေနဲ့တည်ငြိမ်မှုမရှိသေးလို့ဒီဒဏ်ခတ်ပိတ်ဆို့မှုတွေပြန်ရှိလာရင်ဆိုတဲ့အနေထားပဲဖြစ်ပါတယ်။ဒါကြောင့်မလို့အနာဂတ်ကိုပြောပါဆိုရင်တော့မြန်မာနိုင်ငံဟာစီးပွားရေးအလားအလာခေါင်းဝင်မဲ့တော်သင့်ယုံဒီယင်းနှိမ့်မြှုပ်နှံမှုလှုပ်ချင်းနဲ့အခြေအနေကိုစောင့်ကြည့်သင့်ပါတယ်ဆိုပြီးတော့ရေးပါတယ်။ယုံကြည်အားကိုးရတဲ့ဒေသခံစီးပွားရေးမိဘက်ရှာပြီးတော့ချင်းချင်းချင်းချင်းလှုပ်သင့်ပါတယ်လို့ဒီဆောင်းမမှာသုံးသပ်ရေးသားထားတာပါ။ပြည့်စုံကတော့ full.com website မှာဖတ်ရှုလို့ရပါတယ
်မြန်မာနိုင်ငံရဲ့အားကစားလောကအဆင့်တန်းနှိမ့်ချနေရတာဘာကြောင့်မလဲလက်တလောအခြေအနေကယုံထွက်ပြီးတစ်ချိန်မှာကမ္ဘာဖလားလိုနေရာမျိုးအထိရှင်ပြိုင်နိုင်ဖို့ဆိုရင်ဘာတွေလုပ်ဖို့လိုအပ်နေပါသလဲဆိုတာကိုအင်္ဂါနေ့ညဓာတ်ရည်လိုင်းအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ကျွန်တော်တို့ရဲ့ယုံဖုန်းနံပါတ်1392382554ကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေ VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ရေးသားပေးပို့နိုင်ကြပါတယ်ခင်ဗျာပ ါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်အပ်ပါတယ်
ရရှိနေပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့ဒီည9နာရီမတိုင်ခင်ဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပြရစီခင်ဗျာအပတ်စဉ်ကဏ္ဍတွေကိုမထုတ်လွှင့်ပေးခင်မှာအခုတခါတော့ American Indian အသုံးအနှုန်းနဲ့ခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ဒေါ်လာလာတန်ကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
ဒီကိစ္စနဲ့တင်ပြမယ့် idiom အသုံးကတော့
Daylight robbery.
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက DALIGHT daylight ကနေ့ခင်းကြောင်တောင်း ROBBERY robbery ကခိုးတာ၊ဓမြတိုက်တာလို့အဓိပ္ပာယ်ရပြီး Squid Clone ရဲ့လွန်ကောက်အဓိပ္ပာယ်ကတော့နေ့ခင်းကြောင်တောင်းခိုးတာ၊နေ့ခင်းကြောင်တောင်းဓမြတိုက်တာပေါ့ရှင်။ဒီသုံးဟာကျမတို့မြန်မာမှာလေအလားတူရှိတာသောတာရှင်များအသိပါနေကင်းကြံအောင်တမျှတိုက်တယ်ဆိုရင်ဘန်းစကားဒီပေကတည်တည်ကြီးနဲ့မတန်မဆဈေးကိုပိုချတာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Crew ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် $10 for a bottle of orange juice that's daylight robbery
လီမိုရီတပလင်း10ဒေါ်လာပေးရမယ်ဒါနေကင်းကြံအောင်ပြောင်းတမျှတိုက်တာဈေးမတန်တဆတောင်းတာပဲလို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် $10 for a bottle of orange juice that's daylight robbery
ဈေးကိုမတန်တဆတောင်းနေဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
daylight robbery
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
နခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာသန်တင်ပြပေးသွားတာဖြစ်ပါတယ်ဒီအင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အတူ VOE ကနေထုတ်လွှင့်ပေးနေတဲ့အပတ်စဉ်ကဏ္ဍတွေကိုအင်တာနက်ကနေနားဆင်ခြင်းနဲ့ဆိုရင်တော့ burmese.voanews.com ဆိုတဲ့အင်တာနက်ဆာမျက်နှာမှာပြန်ပြီးတော့အဖမ်းယူနားဆင်နိုင်ပါတယ်အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှဖြစ်တဲ့အတွက်အရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးမှာပါမန္တလေးမြို့ကမွေမြူဆိုင်ရာစေဝါနဲ့အစားအစာလုပ်ငန်းလုပ်ကိုင်သူကိုကျော်ထင်ဟာအမေရိကန်ပြည်ထောင်စုကစီးပွားရေးလုပ်ငန်းရှင်တွေနဲ့ချိတ်ဆက်လုပ်ကိုင်နေသူတူပါပြည်ခဲ့တဲ့သတင်းပကထုတ်လွှင့်ခဲ့တဲ့ကိုကျော်ထင်တဲ့တွေးဆုံမေးမြန်းခန်းအစုံမှာလက်ရှိမြန်မာနိုင်ငံရဲ့စီးပွားရေးပြည်ပြင်ပြောင်းလဲမှုအပေါ်သူ့ရဲ့အမြင်ကိုမေးထားခဲ့ပါတယ်။အဲ့မေးခွန်းအတွက်အဖြေအပါဝင်အစိုးရရဲ့စီးပွားရေးမူဝါဒပိုင်းတွေစီးပွားရေးလုပ်သူတွေတွေ့ရတဲ့တိုးတက်မှုနဲ့ရှိနေသေးတဲ့အခက်အခဲတွေလက်ပေးလက်ယူမှုနိုင်ငံရေးပြည်ပြင်ပြောင်းလဲမှုအပေါ်အမြင်စတာတွေကိုတွေးဆုံမေးမြန်းခန်းဒုတိယပိုင်းနဲ့နောက်ဆုံးပိုင်းအဖြစ်နဲ့ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုကျော်သိန်းကတင်ဆက်ပေးထားပါတယ်ခင်ဗျာ။
အားရတယ်ဆိုတာနဲ့သူကဘယ်လိုပေါ့တိုင်းနာတစ်ခုတော့ပြောင်းလဲတာကိုဝမ်းသာပါတယ်ဒါပေမဲ့သူတို့လိုပါမနေပါသေးဘူးအဓိကတော့ဒီအခြေခံစောင့်ဝင်တွေဒီစောင့်အောင်ပဲ policy တွေမှန်မှန်ကန်ချနိုင်အောင်ဒီဝင်ကြီးထားတာတွေနေနဲ့လှုပ်ဆောင်နိုင်လို့လိုပါတယ်ဘောဘဲနဲ့ကျွန်တော်တို့ကအခုတခါပြောင်းလိုက်ကျွန်တော်တို့ဖြစ်နေတာတွေအနည်း20လောက်လုပ်ခဲ့တဲ့အတိုင်းတန်းမှာဟိုဒီတစ်နှစ်တခါပြောင်းလိုက်နောက်ဝင်ကြီးတစ်ပါးပြောင်းသွားလိုက်နောက် policy ခုချလိုက်အဲ့ဒါနဲ့ပဲကျွန်တော်လုံးတွေနဲ့အခုဒီတော့လုံးတွေတော့ဖြစ်နေတုန်းပဲအခြေအနေပဲရှိပါ
အခုလည်းဒီလိုမျိုးတွေပဲဒီလိုမျိုးတွေဖြစ်နေ
တယ်။ရှင်းနေတော့မှာပဲ။ဆိ
ုတော့ပိုပြီးကောင်းလာတဲ့ဟာတွေကရော။
ပိုပြီးကောင်းလာပါတယ်။ဒါပေမဲ့အဲ့လိုပေါ့အဲ့ဒီဟာအပိုင်းမှာကျွန်တော်လိုရနေတယ်။ဥမာဒီဟိုပေါ့ကျွန်တော်တို့အစိုးရ policy ခုကဒီတိုင်းချမယ်။ဥမာဟိုဘယ်ဝင်ကြီးပဲပြောင်းသွားဒီမူတစ်ခုနဲ့ဆက်သွားမယ်။ဒီလိုမျိုးဖြစ်နေပါတယ်။တချို့ဟာတွေကခုကတခုပြောင်းသွားတယ်တမျိုးပြောင်းလိုက်ဟိုဟာလောက်လိုက်ဒါကြီးပြစ်ထားခဲ့လိုက်ဆိုတော့ကျွန်တော်ဒီအနည်း20လောက်ကကျွန်တော်လုပ်ခဲ့တဲ့အနည်း20ကအခုထိလည်းဒီတိုင်းပဲတော့ရှိနေတုံးပဲ
။အဲ့ဒီထဲကမှခက်ခဲတွေရှိတယ
်။
အခုအချိန်ဒီတိုင်းပဲတချို့ဟာတွေမပြောင်းသေးတာရှိတယ်ဆိုတဲ့ထဲကမှပြောင်းလာတဲ့ထဲကနေပြီးတော့ကိုကျော်ကျွန်တော်ကိုယ်တိုင်တိတိတသာတွေ့ရတဲ့ပြောင်းလဲမှုဆိုရင်ပေါ
့ပြောင်းလဲမှုတွေတော့အဓိကကျွန်တော်တို့ရင်းနှွမ်းသွင်းတော့စိုးရင်ပူပန်မှုတွေနဲ့ဟိုပြောလို့ပြောရင်လည်းဟိုပြောကျွန်တော်တို့တူးနဲ့တူးဒီနိုင်ငံကြီးအကြောင်းပြောရင်တော့မှပဲအဲတူးတိတ်ပြောနေတဲ့အနေထားနေအခုချိန်မှာတော့ပွင့်လင်းလင်းပြောလို့ရတဲ့အနေထားရှိလာပါတယ်နောက်တစ်ခုကဂျာနယ်တွေသတင်းစာတွေဒါတရားလည်းတိုင်းတာတစ်ခုတွေပေါ့လွတ်လပ်ရှိလာတယ
်
ဟုတ်ကဲ့
အဲ့ဒီပြောင်းလဲမှုနဲ့တူလက်ရှိလုပ်နေရတဲ့စီးပွားရေးပေါ့လေစီးပွားရေးဆက်ဆံလှုပ်ဆောင်နေရတဲ့နေရာမှာအကြီးမားဆုံးအခက်အခဲရှိသေးတယ်ဆိုရင်အဲ့ဒါကဘာလို့ပြောမလဲ
လက်ရှိအကြီးမားတဲ့အခက်အခဲကတော့ဒီတချို့ဝင်ကြီးဌာနတွေရဲ့ဝင်ကြီးဌာနတွေရဲ့သူတို့ရဲ့သွားနေတဲ့ policy တွေကခုနပြောတဲ့ဟာမျိုးပါပဲအဲ့လိုဖြစ်နေတဲ့အခါကျတော့တခါတလေအမှခုကျွန်တော်ဝင်ပြေနဲ့ပတ်သက်လို့ဆိုရင်အဲတခါကြက်ဆိုကြက်ဝင်ပြေဖြစ်သွားအခုကတခါနွားနွား မအခုလက်ရှိမသမရာကြီးကနွားမွေးမယ်ဆိုအကုန်လုံးကနွားနွားဖြစ်နေတော့အမှန်တော့ကျွန်တော်တို့မွေးမြူဝင်ကြီးဌာနဆိုရင်လည်းမွေးမြူဝင်ကြီးဌာနဒီအားလုံးစက်တာတွေအားလုံးတို့ဖွင့်ပြောအောင်လုပ်သွားမှာဖြစ်ပါတယ်။သူကတခါကြတော့ကျွန်တော်ဘာဖြစ်တယ်ဆိုတော့နွားနွားနွားဆိုအကြက်ကိုလှည့်မကြည့်တော့ဆိုတော့အဲအဲ့ဒါမျိုးဖြစ်တာလေမျိုးတွေပေါ့ဥပမာပေါ့အဲ့ဒါမျိုးမှဖြစ်ဖို့လိုပါတယ
်။နောက်ဒီတန်ခတ်ပိတ်ဆို့ထားတဲ့ဟာတွေကတော်တော်လေးကျော့
သွားတယ်။ကျော
့သွားမှာ။ကျော့သွားပြီဆိုတော့အဲ့ဒီတန်ခတ်မပိတ်ဆို့ခင်တန်ခတ်ပိတ်ဆို့ထားတဲ့ချိန်တွေတုန်းကရှိခဲ့တဲ့အခက်အခဲတွေပေါ့ဥမာအရှင်းဆုံးပြောရရင်ကျွန်တော်တို့ငွေပေးငွေယူကိစ္စအ
ဲ့
ငွေချိတဲ့ကိစ္စအဲ့ဒါတွေရောလွဲပြီလား။
အဲကျွန်တော်တို့အခုလက်ရှိငွေပေးငွေယူတယ်လည်းအရင်ပိတ်ဆို့ရတဲ့အတိုင်းပဲလုပ်နေတော့မှာပဲအခုလက်ရှိရလည်းဒီဘဏ်စနစ်ခုနပြောတဲ့ဘဏ်စနစ်ကပြည်တွင်းမှာဒီနိုင်ငံတကာလက်ခံတဲ့ဘဏ်တွေမရှိတဲ့ခါကျတော့ကျွန်တော်အခုချိန်ဒီလည်းအရင်လုပ်နေတဲ့အတိုင်းပဲကျွန်တော်စင်ကွန်းနေကြားခံပြီးတော့လုပ်နေရတဲ့အနေအထားပါငွေပေးငွေယူတဲ့
တိုက်ရိုက်မပေး
တိုက်ရိုက်မချေနိုင်သေးဘူးဟုတ်ကဲ့
နောက်စီးပွားရေးဒီမှာစီးပွားရေးပြည်ပြောင်းလဲမှုနဲ့ပတ်သက်ရင်နိုင်ငံတကာလိလာတဲ့အဖွဲ့တွေပေါ့လေနောက်နိုင်ငံတကာငွေကြေးအဖွဲ့စီတွေပြောတဲ့ထဲမှာအကျင့်ပြချစားမှုပေါ့လက်ပြီးလက်ယူပေါ့လေကျွန်တော်တို့ကလို့ပြောတယ်ကိုပြောလက်ပြီးလက်ယူမှုကိစ္စကိုအများဆုံးထောက်ပြကြတယ
်
ဆိုတော့ကိုစိုးတင်ကိုရိုင်လုံးနေသူတူအနေနဲ့ဒီလက်ပြီးလက်ယူကိစ္စကငကိုလွန်ခဲ့တဲ့3နှစ်လောက်ကနေနှိုင်းရှင်ရော့သွားသလားတိုးလာသလားငကိုအတိုင်းပဲလားတမရာကြီးကလည်းပဲသူက3သိန်းအောက်အထိလက်ဆောင်ယူလို့ရတယ်ဆိုတာပြောထားတာဆိုတော့လေ
လက်ပြီးလက်ယူကတော့သူကရှိနေတော့မှာပဲသူကအရင်တချို့နေရာမှာသူအရင်နဲ့တော့ကဟိုတချို့နေရာတွေလုံးကတော့လွဲလာတယ်လက်ပြီးလက်ယူကတော့အရင်နဲ့ဆိုင်ရင်တော့ရှိနေတော့မှာပဲ
တူလာရောလာ
အဲတူတချို့ဘိုင်းမှာတိုးလာတယ်တချို့ဘိုင်းမှာမရှိတော့ဘူးတချို့ဘိုင်းမရှိတော့တဲ့ဘိုင်းဆိုတာဟိုစနစ်ပုံစံပြောင်းလိုက်တဲ့ခါကျတချို့ဘိုင်းမှာရှိတယ်မလို့တော့တဲ့ဘိုင်းကျွန်တော်တို့ဖြစ်စေချင်တာအဲ့လိုအဲ့လိုမျိုးပေါ့အဲတချို့ဘိုင်းတွေကိုကျွန်တော်ဒီအမေရိကန်ပြောင်းဆိုရရှိတယ်တချို့ကလူနဲ့ဆက်ဆံဆံမလို့တော့ဘူးသူကသူအွန်လိုင်းနဲ့သွားမယ်သူစနစ်စခုနဲ့သွားမယ်ဆိုကျွန်တော်ကဒီသူကသူအလိုလျောက်ဒီလက်ပေးလက်ယူကိစ္စသူကသူပြုတ်ချသွားမှာပေါ့အခုကျွန်တော်ဘန်စနစ်လို့ပေါ့အရင်ကကျွန်တော်အစိုးရဘန်နေနဲ့သုံးရတယ်အနည်းဆုံးငွေသွားထိုးရင်တော့မှပေးနေရတော့ပေါ့နော်ဒါပေမဲ့ဒီအခုပြည်တွင်းဒီပုတ်ကပန်တွေလွတ်လပ်လုပ်ပိုင်ဝင်ပေးလိုက်တဲ့ခါကျဒါတွေမရှိတော့အလိုလိုပျောက်သွားတယ်။အဲတခြား sector တွေမှာအဲ့လိုမျိုးလုတ်သွားမယ်ဆိုရင်ဒါကအလိုလိုပျောက်သွားမယ်ကိစ္စလို့ကျွန်တော်ထင်ပါတယ
်။အဲ့ဒီလိုမျိုးအခြေအနေအခုအခြေအနေပေါ့လေနောက်ထပ်ဘယ်လောက်ကြာကြာသွားနေလေဦးမယ်လို့ရော
အဲလက်ရှိတော့သွားနေဦးမှာပဲ။အမှဒါပေမဲ့အခုတချို့ဆိုရင်တချို့ဟာလေးတွေပေါ့ဟိုဆက်သွေးဆိုရင်ဒီလိုမျိုးအပြင်ပုတ်ကဟာတွေလုတ်ပိုင်ဝင်ပေးလိုက်မယ်ဆိုရင်ဒါလည်းအလိုလိုရော့သွားမယ်။တချို့ gain တွေမှာရှိနေဦးမှာပါ။
ဟုတ်ဆိုစီးပွားရေးသမားတွေအတွက်ပေါ့လေကျွန်တော် YouTube လေးပဲစီးပွားရေးသမားလို့ပြောလိုက်ပါစီစီးပွားရေးသမားတွေအတွက်အကြီးမားဆုံးရင်ဆိုင်နေရတဲ့စီးပွားရေးတိုင်းပြည်စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့ကိုယ်တွေလည်းအောင်မြင်မှတိုင်းပြည်စီးပွားရေးလည်းထောက်ကူပြုနိုင်ပါဦးဆိုတော့ကိုယ်လည်းအောင်မြင်အောင်ကိုလှုပ်တာကနေပြီးတော့တိုင်းပြည်စီးပွားရေးကိုလည်းထောက်ကူပြုနိုင်အောင်ဆိုရင်အဲ့လိုလုံနိုင်ဖို့ရာကိုကျော်တင်တို့အကြီးမားဆုံးရင်ဆိုင်နေရတဲ့အခက်အခဲစိန်ခေါ်မှု၃ခုလောက်ပြောပါဆိုရင်ကိုကျော်တင်ဘာတွေပြောမလဲ
အဓိကတော့ကျွန်တော်တို့ခုဟောပေါ့ဒီနိုင်ငံကဘန်စနစ်ပေါ့
ဟုတ်ပြီ
နောက်တစ်ခုကကျွန်တော်တို့လမ်းမဆက်သွေးရေးနောက်တစ်ခုကကျွန်တော်တို့ကတကယ်အစိုးရဒီ policy တွေပေါ့အဓိကအဲ့ဒီချက်တွေအရေးကြီးပါတယ
်။အင်းနမန်ဆက်သွေးကောင်းရမယ်။ဘန်စနစ်တူ
တူတူ
တွေအစိုးရမူဝါဒတွေညှိမှုလို့တယ်
။ညှိမှုလို့တယ်ခိုင်မာမှုလို့တယ်။ဟုတ်ကဲ့
။စီးပွားရေးဆိုတာကနိုင်ငံရေးနဲ့ဆက်ဆံနေတဲ့ကိစ္စ။ကိုကျော်ထင်ရလည်းပဲဒါတချင်ကနိုင်ငံရေးလုပ်ခဲ့တယ်လို့ပဲဆိုကြပါစို့။ဆိုတော့လက်ရှိနိုင်ငံရေးပြည်ပြောင်းလဲမှုကိုရောကိုကျော်ထင်အားရသလားအကောင်းမြင်သလား
။အဲအခုချိန်တွေကနည်းနည်းလေးရှုပ်ထွေးမှုတော့အတိုင်းအတာတူရှိနေပါတယ်။ရှိနေတဲ့အပိုင်းကလည်းဒါကကျွန်တော်တို့ကဒါတွေကိုကျွန်တော်တို့ဒီဒီမိုဒီလှုပ်ရှားနေတဲ့လူတွေကလည်းသတိထားဖို့လိုပါတယ်။ဘာလို့လဲဆိုတော့အခုကဒီဘာသာရေးကိစ္စတွေလူမျိုးရေးကိစ္စတွေဒါတွေနဲ့ကျွန်တော်ရှုပ်ထွေးအောင်ဖြစ်နေကြတာဒါတွေကိုကြော်လာနိုင်ဖို့လိုပါတယ
်။ဟောဘာသာရေးလူမျိုးရေးပြည်ပခဖြစ်ခဲ့တဲ့အခြေအနေအရကိုကျွန်တော်တို့ဆိုးရင်စာကိစ္စပေါ့
။ဆိုးရင်စာကိစ္စတွေပါပဲ
။ဟုတ်ကဲ့။ဒီနေရာရောဘယ်လောက်ထိဒီထက်ထပ်ဆိုးလာမယ့်အလားအလာရောမြင်လား
။အဓိကတော့ကျွန်တော်တို့ဘက်ကသတိဟိုကျွန်တော်တို့ဒီလူတွေကသတိထားဖို့လိုပါတယ်။ဒါတွေကတချို့အပိုင်းတွေကဒါဘယ်သူတွေကလုံနေတယ်လဲပေါ့နော်။ဒါတွေကကျွန်တော်တို့မှာခုနောက်ပိုင်းက Facebook ကလည်းကျွန်တော်ပုံလင်းလင်းဒီလူတွေလည်းအင်တာနက်ခုသုံးလာရဲဆိုတော့ Facebook ကလည်းတော်တော်များများဒီအကြောင်းရရေးလာတဲ့ခါကျတော့ဒါတွေလည်းတချို့ကိစ္စတွေအန္တရာယ်တွေပါသူကဟိုလှုံ့ဆော်မှုတွေကလေနောက်ဆုံးဟိုတခြားဘာသာတွေနဲ့မဟုတ်ဘဲနဲ့ကိုယ့်ဘာသာဒီဗုဒ္ဓဘာသာဆိုလည်းဗုဒ္ဓဘာသာပေါ့ဗုဒ္ဓဘာသာအတွင်းမှာကိုသူကဟိုတယောက်ဦးနဲ့တူပြဿနာရှိလာတဲ့အနေအထားတွေတွေ့လာတယ်ပေါ့ဟုတ်ကဲ့
တာဝန်ရှိသူတွေအနေနဲ့ကရောအဲ့ဒီကိစ္စတွေကိုတကယ်တိတိကျကျနားလည်ပြီးတော့ပေါ့နော်ကိုကန်တွေဖြစ်ရှင်းနေတယ်လို့ကိုကျော်တင်ခန်းစားရလား
။အင်းအဲ့လိုလိုမခန်းစားပါဘူး။
ဆိုတော့ခုနပြောသလိုကောင်းလာတာလည်းရှိတယ်၊တိုးတက်လာတာလည်းရှိတယ်၊ဒီတိုင်းပဲရှိနေသေးတာလည်းရှိတယ်၊ဆိုးလာမယ့်အလားအလာလည်းရှိတယ်။အဲ့ဒီအခြေအနေတွေအရရက်ကိုကျွန်တော်တို့ခြုံပြီးတော့ပြောပြီးတော့ကြည့်ပြီးတော့ကိုကျော်တင်ရှေ့အနာဂတ်ပေါ့လေ။တိတ်မကြခင်ရှေ့အနာဂတ်ကိုဘယ်လောက်ထိအကောင်းမြင်ထားပါသလဲ။အကောင်းကောမြင်ပါသလား။ဒါမှမဟုတ်ရင်အဆိုးမြင်စေပါပဲလား။ပိုကောင်းလာဖို့လားလားမြင်ပါလားခင်ဗျာ
။အဓိကတော့ကျွန်တော်တို့နောက်အနာဂတ်အတွက်ကကျွန်တော်တို့ဘက်ကလည်းကျွန်တော်ဖြစ်ချင်တာကြီးပဲမဟုတ်ဘဲနဲ့ဖြစ်တင်တာလေးတွေကိုနှုတ်နှစ်ဖက်ပေါ့ကျွန်တော်ဒီမိုဒီပိုစီအင်အားစုရောဒီအစိုးရအပိုင်းရောနားလည်မှုရှိရှိနဲ့လှုပ်သွားဖို့လိုပါတယ်အဲ့လိုမှမဟုတ်ဘဲနဲ့နားလည်မှုမရှိပဲအတူနဲ့တူကဒီအဆန့်ကျင်ဘက်တွေဖြစ်လာခဲ့ရင်တော့ကျွန်တော်တို့နောက်ဟိုအနှစ်40နေခဲ့ရတယ်လို့ဖြစ်သွားရင်လည်းမကောင်းဘူးပေါ့ဒါပေမဲ့တကယ်လို့ဖြစ်သွားဖို့ကတော့အကြောင်းမရှိပါဘူးဒ ဲ့ဒါမဲ့ဒါလေးကနားလည်သွားပုံမြန်လာပေါ့ကျွန်တော်တို့တက်မှုအတွက်ပုံမြန်လာနိုင်မဲ့အနေစားအန
ာဂတ်မှာတော့ပိုကောင်းလာမယ်
ပိုကောင်းလာပိုကောင်းလာဖို့ပဲရှိပါတယ်ဒါမဲ့ဒါလေးတွေကျွန်တော်ဆင်နေဖို့လို့
ကိုကြကြသိန်းစီစဉ်တင်ဆက်တဲ့ပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်အခုတစ်ခါထုတ်လွှင့်ပြီးမှာကတော့သုတဆုံတဲ့အမေရိကန်တခွင်စီစဉ်ဖြစ်ပါတယ်ကိုဇော်ဝင်းလိုင်ကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်ပြီးခဲ့တဲ့ဖတ်တုန်းကဇွန်လအတွင်းအခိုက်အတန့်တွေကကြံနေတဲ့ထူးခြားတာတွေဆက်ပြောပြမယ်ဆိုပြီးတော့စကားကိုဖြတ်သွားခဲ့တာနော
်ဟုတ်တယ်မခင်ဖြစ်သူရဲ့အခုအဲ့ဒီထက်ကကြာနေတဲ့စိတ်ဝင်စားစရာလေးတွေကိုဆက်ပြောပြမယ်လေပထမဆုံးတော့ဒုတိယကမ္ဘာစစ်အတွင်းစစ်ဘေးဒဏ်တင်ပြီးပြာပုံဖြစ်ခဲ့ရတဲ့ဥရောပတိုက်စစ်ပီးဂါဇာကတမိုင်းဝင်ဖြစ်ရတဲ့ခုကိုပြောပြမလားလို့ဗ
ျဘာလဲဒုတိယကမ္ဘာစစ်အကြောင်းဆိုတော့နာဇီဂျာမနီတွေအကြောင်းလားသူတို့အကြောင်းတော့ငငယ်ကလေးကဟောလိဝုဒ်ရုပ်ရှင်တွေကြည့်လာတာနော်ကျင်နေပြီနော
်ဂျာမနီနဲ့ဆိုင်ပေမဲ့လည်းသူတို့ကြီးတော့မဟုတ်ဘူးဗျအခုကျွန်တော်ပြောပြမှာကမာရှယ်ပလန်လို့ခေါ်တဲ့စစ်ပီးခေဥရောပတိုက်ကြီးစီးပွားရေးအရပြန်လည်နယ်လန်ထူလောက်အောင်အမေရိကန်အစိုးရကအကူအညီပေးခဲ့တဲ့အကြောင်းလေဒုတိယကမ္ဘာစစ်ပြီးလို့နည်းနည်းလောက်ကြာတဲ့အခါ1948ခုနှစ်ဇွန်လ5ရက်နေ့မှာအဲဒီတော့ကအမေရိကန်နိုင်ငံရဲ့ဝန်ကြီးအဖြစ်တာဝန်ထမ်းဆောင်နေတဲ့ George C. Marshall ကအမေရိကန်ကနေစစ်ဘေးဒဏ်ခံခဲ့ရတဲ့ဥရောပတိုက်ကိုအကူအညီပေးမဲ့အစီအစဉ်ကိုစတင်ကျင်းပလိုက်တာကြောင့် Marshall Plan ရဲ့လို့အမည်တွင်သွားတာလေ
Our policy is directed not against any country or doctrine but against hunger, poverty.
သူရဲ့စီစဉ်ဟာဘယ်တိုင်းပြည်ဘယ်အယူဝါဒကိုမှစန့်ကျင်မှုအတွက်မဟုတ်ပဲငတ်မှုဆင်းရဲမှုစောက်တရားမရဘဲဗျံပရာဖြစ်နေတာတွေကိုဟန်တာဖို့ဖြစ်ပြီးနိုင်ငံရေးလူမှုရေးအခြေအနေတွေလွတ်လပ်စွာရှင်သန်ကြီးထွားနိုင်တဲ့အဖွဲ့အစည်းတွေတည်ထောင်ပေးဖို့ဖြစ်တယ်လို့ George C. Marshall ကပြောသွားတာလေ
ဟုတ်တယ်ဟုတ်တယ်ကျွန်မအမေရိကန်တက်သူမှကြောင်းတက်တုံးကနိုင်ငံတကာရေးရာတွေတင်တဲ့အတန်းတက်တုံးကဆိုလို့ရှိရင်တော့ဒီ Marshall Plan အကြောင်းကိုတင်လိုက်ရတယ်လေဒါပေမဲ့အဲ့ဒီစီစဉ်ကိုဇွန်လမှာစတင်ညာလိုက်တယ်ဆိုတာကိုတော့မေ့နေတယ်
အေးမဟုတ်ပါဘူးကျွန်တော်ဆက်ပြောပြမယ်အဲ့ဒီတော့မခင်ပြူထွေးလဲအကြောင်းတော့ကတင်ခဲ့ရတာလေးတွေပြန်သတိရသွားတာပေါ့ဒုတိယကမ္ဘာစစ်ပြီးတော့ဥရောပတိုက်ကြီးဟာစစ်နိုင်တဲ့အမေရိကန်ဥဆောင်တဲ့ဒီမိုကရေစီဝါဒနဲ့ဆိုဗီယက်ပြည်ထောင်စုဥဆောင်တဲ့ကွန်မြူနစ်ဝါဒဆိုတဲ့နိုင်ငံရေးစနစ်ကြီးနှစ်ခုအောက်ကိုရောက်သွားတယ်လေမာရှယ်ပလန်စလုပ်ဖို့စီစဉ်ကြတော့အမေရိကန်ပြည်ထောင်စုကဆိုဗီယက်ပြည်ထောင်စုအောက်မှာရှိနေတဲ့ကွန်မြူနစ်အုပ်စုတွေကိုလည်းအဲ့ဒီစီစဉ်မှာပါဝင်ဖို့ဖိတ်ခဲ့တယ်တဲ့ဒါပေမဲ့သူတို့ဘက်ကညှင်းဆိုခဲ့တယ်ဆိုပဲအဲ့ဒီမာရှယ်ပလန်ရဲ့အကူအညီနဲ့ပဲဒီနေ့ခေတ်ဥရောပတိုက်ရဲ့စီးပွားရေးပုံစံအခြေခံတွေကိုဖော်ဆောင်ခဲ့ကြတာလေဥရောပတိုက်က16နိုင်ငံပါတဲ့ဥရောပစီးပွားရေးပူးပေါင်းဆောင်ရွက်ရေးအဖွဲ့ဆိုတာကိုဖွဲ့စည်းပြီးအမေရိကန်ပြည်ထောင်စုကအဲ့ဒီခေတ်ငွေဒေါ်လာ15ဘီလီယံအကူအညီပေးလိုက်တာမာရှယ်ပလန်စတဲ့အချိန်မှာအမေရိကန်ပြည်ထောင်စုရဲ့ဖိတ်ခေါ်ချက်ကိုဆိုဗီယက်ပြည်ထောင်စုကလက်ခံခဲ့ရင်တော့ကမ္ဘာ့တမိုင်းဟာတမျိုးတစ်ပုံဖြစ်သွားနိုင်တာပေါ့လေဒါပေမဲ့အခုတော့ The Rest is History ဆိုတဲ့အတိုင်းပဲအရှေ့ဥရောပနဲ့အနောက်ဥရောပတိုက်ရဲ့တုတ်တက်မှုချင်းကရေရှည်မှာအကွာကြီးကွာသွားတယ်လေ
။စိတ်ဝင်စားစရာပဲနော်။သမိုင်းကိုစစ်နိုင်တဲ့သူတွေကရေးကြတယ်ဆိုပေမဲ့လေဒီနေရာမှာတော့အဲ့ဒီလိုမဟုတ်တလို့ပဲ
။ကဲဥရောပတိုက်အကြောင်းဘက်ကနေအမေရိကန်နိုင်ငံကအထင်ကရနိုင်ငံရေးမိသားစုတစ်ခုအကြောင်းပြောပြရအောင်မယ်
။အခုနောက်ပိုင်းအထင်ကရနိုင်ငံရေးမိသားစုဆိုလို့ကျွန်မသိတာကတော့ George Bush တို့မိသားစုပဲ။အဖေသမရသားသမရဖြစ်တဲ့အပြင်ကိုပဲနောက်သားတစ်ယောက်ကလည်းပြည်내အုပ်ချုပ်ရေးမှုဘဝကအနားယူပြီးအခုသမရရွေးကောက်ပွဲဝင်မလို့လို့ဘာလို့လို့အတန်ထွက်နေပြန်ပြီမဟုတ်လား။
မကင်ပြူတွေပြောတာမမပါဘူးဒါပေမဲ့ကျွန်တော်ပြောမယ့်မိသားစုကကနေဒီမိသားစုအကြောင်းလေနိုင်ငံရေးလုပ်ပြီးတိုင်းပြည်ခေါင်းဆောင်တွေအဖြစ်တိတိကျဲဖြစ်ခဲ့ပေမဲ့ကျွန်မစိုးဝင်ပြီးမသေးသင့်မဲ့တည်တော်ရတဲ့ဖြစ်ရတဲ့နဲ့ရင်ဆိုင်ခဲ့ကြရတာဒါကြောင့်လဲလူတွေကပိုစိတ်ဝင်စားကြတာဖြစ်မှာပေါ့
ဟုတ်တယ်နော်ကျွန်မတို့အာရှတိုင်းမှာလည်းရှိတာပဲအိန္ဒိယကဂန္ဒီမိသားစုဆိုလဲဒီအတိုင်းပဲနော်အမေရောသားရောဝန်ကြီးချုပ်အဖြစ်တာဝန်ထမ်းဆောင်နေတဲ့အချိန်လှုပ်ကြံတက်ဖြတ်ခံရတယ်ပါကစ္စတန်ကဘူတိုမိသားစုလဲထိုနည်းတကောင်းပဲအဖေရောသမီးပါလှုပ်ကြံခံရတာလေ
အခုကျွန်တော်တို့ကဇွန်လအတွင်းအခိုက်အတန့်တွေကိုပြောနေတာဆိုတော့ကျွန်တော်ပြောမယ့်အကြောင်းကလည်းသမရကနေဒီရဲ့ညီရောဘတ်ကနေဒီအကြောင်းလေသူ့အကိုသမရလက်ထက်တုန်းကနိုင်ငံတော်တရားသူကြီးချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးအကိုလှုပ်ကြံခံရပြီးတဲ့နောက်မှာသမရအဖြစ်ဝင်ရွေးခံဖို့မဲဆွယ်စည်းရုံးနေတဲ့အချိန်ဇွန်လ9ရက်နေ့ကလော့စ်အန်ဂျလိစ်မြို့မှာလှုပ်ကြံတက်ဖြတ်ခံလိုက်ရတာလေဒီမိုကရက်တစ်ပါတီအတွက်ကိုစားပြုပြီးသမရအဖြစ်ရွေးကောက်ပွဲဝင်ဖို့ပါတီတွင်းရွေးချယ်ပွဲမှာကယ်လီဖိုးနီးယားပြည်နယ်မှာအနိုင်ရပြီးတဲ့နောက်သူ့မဲဆော့ဘွဲအတွင်ဝိုင်းဝန်းလှုပ်ဆောင်ပေးခဲ့ကြတဲ့သူတွေကိုကျေးဇူးစင်စကားပြောအပြီးမှာတနက်နဲ့ပြစ်တက်ခံလိုက်ရတာလေသူမတည်ခင်ကရှီကာဂိုမြို့ကဒီမိုကရက်တစ်ပါတီညီလာခံမှာပြောသွားတဲ့မိန့်ခွန်းလေးကိုနားထောင်ကြည့်ရအောင
် The country wants to move in a different direction. We want to deal with our own problems within our own country and we want peace in Vietnam.
ဒီကသူပြောသွားတာကတော့ရွေးကောက်ပွဲကာလလည်းဖြစ်နေတော့လ
လက်ရှိသမ္မတရဲ့အစီအစဉ်ကိုလူထုကမကြိုက်တဲ့အကြောင်းတိုင်းပြည်အတွင်းကပြဿနာတွေကိုကန့်တွဲဖြေရှင်းဖို့လိုအပ်တဲ့တစ်ချိန်တည်းမှာပဲပြည်နယ်နိုင်ငံမှာလည်းညီညာရေးရရှိဖို့ကိုလိုလားတဲ့အကြောင်းပြောသွားတာလေ
သူသာအဲ့ဒီလိုလှုပ်ချက်မခံရရင်သမ္မတရွေးကောက်ပွဲမှာအနိုင်ရနိုင်တယ်လို့အဲ့ဒီအချိန်ကအကဲခတ်တွေကထင်ခဲ့ကြတာဆို
ဟုတ်တယ်ဗျသူ့ကိုသမ္မတကနေဒီကလည်းတည်ထားတာမကြသေးတော့အမေရိကန်လူထုကလည်းကနေဒီမိသားစုအပေါ်ဂယူနာတက်နေတာလဲပါမှာပေါ့ဗျာ
ကဲဆွန်လာအကြောင်းပြောလာတာလဲအတော်များနေပြီဒီလထဲမှာဘာတွေစိတ်ဝင်စားစရာကြံသေးလဲကိုစော်ဝင်းလိုက်ရဲ့
ကြံပါပြီလားမခင်ဖြူထွေးရဲ့အမေရိကန်နိုင်ငံအတွက်အရေးပါဆုံးအကြောင်းအရာလို့ပြောလို့ရတဲ့အမေရိကန်နိုင်ငံလွတ်လပ်ရေးအကြောင်းကြံသေးတယ်ဗျ
အမေရိကန်ဖွဲ့စည်းပုံကတော့ကဘာကျော်ပဲဒီမိုကရေစီနိုင်ငံအတော်များများကအတူယူကြတယ်လို့ကြားဘူးတာပဲဗါတဲ့လဲရှင်ပြောပါဦ
းဒီလိုဗျအမေရိကန်နိုင်ငံဟာတချင်တုန်းကအင်္ဂလိပ်ရဲ့အုပ်ချုပ်မှုအောက်မှာရှိနေခဲ့တဲ့တန်းပြည်တစ်ခုပဲလေအဲဒီတုန်းကတော့ရေဘွယ်အဖြစ်ကိုလိုနီ73ခုခွဲပြီးအင်္ဂလိပ်ကအုပ်ချုပ်ခဲ့တာအမေရိကန်တွေဟာလည်းအင်္ဂလိပ်အုပ်ချုပ်မှုအောက်ကလွတ်မြောက်ဖို့အတွက်နှစ်အတော်ကြာတိုက်ပွဲဝင်နေခဲ့ကြတယ်လေ1986ခုနှစ်ဇွန်လ9ရက်နေ့မှာကျင်းပတဲ့ပြည်နယ်ပေါင်းစုညီလာခံကြီးမှာအင်္ဂလိပ်လက်အောက်ကနေအမေရိကန်နိုင်ငံလွတ်လပ်ကြောင်းကြေညာဖို့အတွက်ရစ်ချတ်ဟန်ရီလီဆိုတဲ့ပုဂ္ဂိုလ်ကစပြီးတော့အဆိုပြုခဲ့တာတဲ့အဲ့ဒီအချိန်တုန်းကပြည်နယ်ရယ်လို့တသက်မမမပေါ်သေးပဲကိုလိုနီ73ခုခွဲပြီးအုပ်ချုပ်တာဆိုတော့ဗာဂျီးနီးယားကိုလိုနီကိုကိုစားပြုလာတဲ့ရစ်ချတ်ဟန်ရီလီကအင်္ဂလိပ်ကိုပုံကန်တော်လှန်ပြီးပြင်သစ်နဲ့မဟာမိတ်ဖွဲ့ဖို့ညီလာခံမှအဆိုပြုတာလေသူအဲ့ဒီလိုအဆိုပြုပြီးတလားလောက်အကြာ1986ခုနှစ်ဇူလိုင်လ4ရက်နေ့မှာအမေရိကန်နိုင်ငံမှာရှိတဲ့ကိုလိုနီတွေအားလုံးကလွတ်လပ်ရေးကြေညာလိုက်ကြတယ်
။အော်ဒါကြောင့်အမေရိကန်လွတ်လပ်ရေးနေ့ကဇူလိုင်လ4ရက်နေ့ဖြစ်နေတာကိုလွတ်လပ်ရေးနေ့တောင်နီးလာပြီနော
်။ဟုတ်တယ်ဗျ။အလားပါဆုံးမီးရှို့မိပန်းနေပြည့်လွတ်တာလည်းမကြခင်တွေ့ကြရတော့မှာပေါ့ဗျာ။ဒါနဲ့နေပါဦး။ကျွန်တော်ပြောနေတဲ့ရစ်ချတ်ဟန်ရီလီအကြောင်းကမပြည့်သေးဘူးလေ။သူက1989ခုနှစ်မှာအမေရိကန်နိုင်ငံရေးမူဝါဒတွေရေးဆွဲတော့လေအဓိကပုဂ္ဂိုလ်တစ်ဦးဖြစ်ပါဝင်ခဲ့တယ်တဲ့။ဒါပြင်အင်္ဂလိပ်တွေကဒီသူ့ရဲ့ကိုလိုနီအမေရိကန်ပြည်နယ်တွေကနေအခွင့်အရေးကောက်ယူနေတာကိုလက်နက်ကန်ပုံကန်တော်လှန်ရဖို့အတွက်လဲအဲ့ဒီပြည်နယ်ပေါင်းစုံညီလာခံကြီးမှာရစ်ချတ်ဟန်ရီလီကအဆိုပြုခဲ့တယ်တဲ့သူ့အနေနဲ့လွတ်လပ်ရေးကြေညာစာရမ်းနဲ့အမေရိကန်ပြည်ထောင်စုဖွဲ့စည်းပုံတွေမှာလဲတမန်ဝင်လက်မှတ်ရေးထိုးခဲ့သူတဦးဖြစ်တယ်လေ
အမေရိကန်တွေလည်းကျမတို့နိုင်ငံလိုပဲအင်္ဂလိပ်တွေထံကနေပြီးတော့အသက်သွေးချွေးနဲ့ရင်းနေပြီးလွတ်လပ်ရေးကိုရယူခဲ့ကြရတာပဲနော
်ဟုတ်တယ်ဗျသူတို့လည်းအသက်တွေအများကြီးပေးဆပ်ပြီးတော့မှလွတ်လပ်ရေးရခဲ့တာလေပနငါမဆိုလွတ်လပ်ရေးကိုလွယ်လွယ်နဲ့ရခဲ့တယ်ဆိုတော့မရှိသလောက်ပဲနိုင်ငံရေးညီလာခံတွေမှာတရားအတန်လွင့်တဲ့စနစ်စပေါ်ခဲ့တဲ့နေ့အကြောင်းကိုလည်းပြောရအောင်မယ်ဗျအ
မေရိကန်တွေရဲ့နိုင်ငံရေးကွန်ဗင်းရှင်းတွေရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေကတော့ငွေကုန်ကြေးကျအရန်များတယ်လို့ကြားဘူးတာပဲ
အဲ့ဒါတော့အမှန်ပဲဗျဒီမှာကကမ္ဘာမှာအကုန်ကြအများဆုံးလို့တောင်ပြောလို့ရမလားမသိဘူးကျွန်တော်ပြောချင်တဲ့အကြောင်းကပါတီကြီးတွေရွေးကောက်ပွဲမတိုင်ခင်ညီလာခံတွေကျင်းပတဲ့နေရာကနေရေဒီယိုနဲ့ဓာတ်ရိုက်စပြီးအတန်လွင့်တဲ့အကြောင်းကိုပြောချင်တာလွန်ခဲ့တဲ့နှစ်ပေါင်း90 1924ခုနှစ်ဇွန်လ12ရက်နေ့မှာကျင်းပတဲ့ဒီမိုကရက်တစ်ပါတီရဲ့ညီလာခံကြီးကနေစပြီးရေဒီယိုနဲ့ဓာတ်ရိုက်အတန်လွှင့်တာတဲ့
အမလီနှစ်တွေကလည်းမနေတော့ပါလားနော်ကျမတို့စီမံဖြစ်အခုချိန်ထိအဲ့ဒီလိုလုပ်နိုင်တယ်လို့မကြားမိသေးပါဘူ
းဩဒါကတော့နိုင်ငံရေးစနစ်နဲ့အစိုးရရဲ့အုပ်ချုပ်ပုံချင်းကွာခြားတာနဲ့လည်းဆိုင်တယ်လေကျွန်တော်တို့နိုင်ငံမှာကလွတ်လပ်ရေးရပြီးမကြခင်မှာပဲအာဏာရှင်လက်အောက်ကိုတိုင်းပြည်ရောက်သွားပြီးနောက်ပိုင်းမှာလည်းစစ်အာဏာရှင်အဆက်ဆက်ကအုပ်ချုပ်လာခဲ့တာဆိုတော့တချိန်လုံးဖိနှိပ်ချုပ်ချယ်ခံလာရတာကိုနိုင်ငံရေးအရလွတ်လပ်မှုမရှိခဲ့ဘူးလေဒါကြောင့်ပါပြောလက်ဆက်စကားကိုဆက်ပြောရမယ်ဆိုရင်တော့1924ခုနှစ်ကအဲ့ဒီလိုဓာတ်ရိုက်အတန်လွင့်တဲ့အချိန်အမေရိကန်နိုင်ငံမှာရေဒီယိုအလုံးရေပေါင်း2,000ခွဲလောက်ရှိတယ်တဲ့နယူးယောက်မြို့ Madison Square ပန်းချီကြီးထဲမှာကျင်းပနေတဲ့ Democratic Party ညီလာခံနဲ့အဲ့ဒီမှာမဲပေးနေကြတာတွေကိုအမေရိကန်သောတာရှင်တွေရေဒီယိုတွေနားကပ်ပြီးတော့စိတ်ဝင်စားနားထောင်ခဲ့ကြတယ်ဆိုပဲကဲဒီတစ်ပတ်အတွက်တော့ဒီလောက်နဲ့ပဲတော်လိုက်ကြရအောင်နော်ရှိတဲ့ရင်ပတ်တွေကြမှာပဲအမေရိကန်အခိုက်တန့်နေတဲ့ကထုချတာလေးတွေကိုဆက်ပြောကြတာပေါ့ဗျာ
ကောင်းပါပြီရှင
်တရရှင်ပေါင်းဘူးသူဒအဖျားပြတိုးပွားနိုင်ကြပါစေခင်ဗျာ
ကိုဇော်ဝင်းလိုက်စီစဉ်တင်ဆက်တဲ့သူဒဆောင်တဲ့အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ် VOE ကနေထုတ်လွှင့်နေတဲ့အပတ်စဉ်ကဏ္ဍတွေကိုအင်တာနက်ကနေပြန်ပြီးတော့နားဆင်ခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ VOE မြန်မာပိုင်းရဲ့အင်တာနက်ဆောင်မျက်နှာဖြစ်တဲ့ burmese.voenews.com မှာပြန်လည်နားဆင်ဖတ်ရှုလို့ရနိုင်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်အီရတ်နိုင်ငံမှာအကြမ်းဖက်တိုက်ခိုက်မှုတွေပြုလုပ်နေတဲ့ ISIL ခေါ်ဆွန်နီစစ်သွေးကြတွေကိုတော်လန်တက်ထုတ်နိုင်ရေးအတွက်အမေရိကန်ပြည်ထောင်စုကစစ်ဖက်ဆိုင်ရာအကြံပေးပုဂ္ဂိုလ်တွေတင်နန်းပို့ချပေးမဲ့သူတွေနဲ့အီရတ်လုံခြုံရေးတပ်ဖွဲ့တွေကိုဘလို့ထောက်ပံ့ပေးလို့ရနိုင်မလဲဆိုတဲ့နီလန်ရှာဖွေဖို့နောက်ထပ်စစ်ဖက်ဆိုင်ရာအကြံပေး300အီရတ်ကိုဆစ်လွတ်သွားမယ်လို့သမ္မတဘာရက်အိုဘားမားကကြေညာလိုက်ပါတယ်။ အမေရိကန်တပ်ဖွဲ့တွေအနေနဲ့တိုက်ခိုက်ရေးဘက်မှပါဝင်ကြမှာမဟုတ်ကြောင်းဒါပေမဲ့အီရတ်ပြည်သူတွေဒေသရင်းနိုင်ငံတွေနဲ့အမေရိကန်ရဲ့အကျိုးစီးပွားကိုပါထိခိုက်လာနေတဲ့အကြမ်းဖက်သမားတွေကိုတွန့်လန့်တိုက်ခိုက်နေတဲ့အီရတ်အစိုးရရဲ့လိုအပ်ချက်တွေကိုကူညီပံ့ပိုးပေးသွားမှာဖြစ်တဲ့အကြောင်းသမ္မတအိုဘားမားကပြောပါတယ်။အခုလိုစစ်ပဆိုင်ရာအကြံပေးပုဂ္ဂိုလ်တွေဆစ်လွတ်တဲ့အပြင်အီရတ်နိုင်ငံအတွင်းဖြစ်ပေါ်နေတာတွေကိုအသေးချာရုံလုံးပေါ်လာအောင်နဲ့ဆွန်နီမွတ်စလင်စစ်သွေးကြွတွေရဲ့လှုပ်ဆောင်မှုတွေပုံမူသိရှိနားလည်လာနိုင်အောင်အပြင်သူတို့ကိုဘလို့အထီရောက်ဆုံးတိုက်ခိုက်နိုင်မလဲဆိုတာကိုသိရှိနိုင်ဖို့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့မြေပြင်နဲ့ဝေဟင်ထောက်လန်းရေးအကူအညီတွေလည်းပေးနေတာဖြစ်ပါတယ်။ဒါ့အပြင်စစ်ရေးရအကူအညီပေးနိုင်မှုအတွက်လည်းအဲ့ဒီဒေသကိုအမေရိကန်ပြည်ထောင်စုကတပ်ဖွဲ့တွေကိုဆစ်လွတ်ထားပြီးဖြစ်ပါတယ်။မြေပြင်ကလိုအပ်ချက်အခြေအနေအရအမေရိကန်ပြည်ထောင်စုအနေနဲ့တိကျတဲ့ပြစ်မှတ်တွေကိုရှေ့လျှောက်တိုက်ခိုက်သွားဖို့အစဉ်အသင့်ရှိနေတယ်လို့လည်းသမ္မတအိုဘားမားကပြောပါတယ်။အရေးကြီးဆုံးကတော့အီရတ်ခေါင်းဆောင်တွေအနေနဲ့သူတို့ရဲ့နိုင်ငံရေးအမြင်သဘောထားကွဲပြားမှုတွေကိုဘေးဖယ်ထားပြီးတိုင်းပြည်အနာဂတ်အတွက်အတူလက်တွဲလှုပ်ဆောင်ကြဖို့လိုအပ်တဲ့အကြောင်းသမ္မတအိုဘားမားကအလေးနက်ထားပြောကြားလိုက်ပါတယ
် Shia, Sunni, Kurds, all Iraqis must have confidence that they can advance their interests and aspirations through the political process.
Shia, Sunni, Kurds လူမျိုးစုတွေအားလုံးကအကြမ်းဖက်တဲ့နီးနဲ့မဟုတ်ပဲနိုင်ငံရေးလုပ်ငန်းစဉ်တွေကတစ်ဆင့်ကိုအုပ်စုရဲ့ရည်မှန်းချက်တွေထားမြောက်အောင်မြောင်လှုပ်ဆောင်လို့ရနိုင်တယ်ဆိုတဲ့ယုံကြည်ချက်ရှိသင့်ပါတယ်အီရတ်နိုင်ငံကမတူညီတဲ့လူမှုအတိုင်းအဝိုင်းတွေကြားညီညွတ်ရေးဆွေးနွေးပွဲတွေပြုလုပ်ပြီးတူညီတဲ့သဘောတူညီချက်ချမှတ်တက်ပါတယ်အခုဆိုရင်ရွေးကောက်ပွဲရလဒ်လည်းထွက်လာပြီးဖြစ်တဲ့အတွက်လွှတ်တော်အသစ်ကိုအမြန်ဆုံးခေါ်ယူတက်ပါတယ
်အီရတ်နိုင်ငံရဲ့ခေါင်းဆောင်ဘသူဖြစ်တဲ့ဆိုတာကိုအမေရိကန်ပြည်ထောင်စုအနေနဲ့မရွေးချယ်သင့်ဘူးလို့သမ္မတအိုဘားမားကပြောပါတယ်တေချာတာကတော့မတူညီမှုတွေအားလုံးစုစည်းပြီးအလုံးပါဝင်နိုင်တဲ့အစိုးရတည်ဆောက်နိုင်တဲ့ခေါင်းဆောင်ကသာအီရတ်နိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ပဋိပက္ခတွေကိုကျော်လွှားနိုင်အောင်ဥဆောင်မှုပေးနိုင်မှာဖြစ်တယ်လို့သမ္မတအိုဘားမားကပြောပါတယ်။အီရတ်နိုင်ငံအတွင်းတည်ငြိမ်မှုရရှိနိုင်ဖို့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့အီရတ်ခေါင်းဆောင်အနေနဲ့ရင်သာမကပဲဒေသရင်းနိုင်ငံအနေနဲ့လည်းတန်တမာရေးနိလန့်အရာဥဆောင်လုပ်ကင်သွားမယ်လို့သမ္မတအိုဘားမားကပြောပါတယ်။နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီဟာလည်းအရှေ့လေပိုင်းနဲ့ဥရောပကမဟာမိတ်တွေနဲ့ဆွေးနွေးတိုင်ပင်ဖို့မကြခင်အဲ့ဒီဒေသတွေကိုခီးထွက်မှာဖြစ်ပါတယ်။အီရတ်နိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုအိမ်နီးချင်းနိုင်ငံတွေကလေးစားလိုက်နာသင့်တယ်လို့ပဲအီရတ်နိုင်ငံမှာပြည်တွင်းစစ်ဖြစ်ပြီးအကြမ်းဖက်သမားတွေရဲ့ခိုးအောင်ရာနေရာမဖြစ်လာစေရေးအတွက်လည်းအိမ်နီးချင်းနိုင်ငံတွေမှာတာဝန်ရှိပါတယ်လို့သမ္မတအိုဘားမားကပြောကြားသွားပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြီးပါပြီ။
တော်ရရှင်ဒီခုနားဆင်ခဲ့ရတာကတော့ American ဆိုရရဲ့အာဘော်တာဖြစ်ပြီးတော့ VOA ရဲ့အာဘော်မဟုတ်ကြောင်းအတည်ပြုရပါတယ်ခင်ဗျာအခုတော့ကမ္ဘာသတင်းချင်းကျုပ်ကိုမအေးတနာကျော်ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
ဆူနီတဘုံထားရဲ့အီရတ်နိုင်ငံမှာကွဲပြားတဲ့အစုအဖွဲ့တွေအားလုံးပါဝင်တဲ့အစိုးရတရဲ့အဖွဲ့အစည်းကို American နိုင်ငံသားရဲ့ဝန်ကြီး John Kerry ကအီရတ်မှာရှိတဲ့ Shia ထိတ်တန့်ခေါင်းဆောင်တွေကိုဖိအားပေးနေပါတယ်တချိန်တည်းမှာပဲ Sunni Islamic တဘုံတွေဟာအီရတ်နိုင်ငံမြောက်ပိုင်းနဲ့အနောက်ခြမ်းဒေသတော်တော်များများကိုသိမ်းယူလိုက်ပါတယ်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂကျွမ်းကျင်သူ3ဦးထုတ်ပြန်ခဲ့တဲ့ကြေညာချက်ဟာလူ့အခွင့်ကုလသမဂ္ဂလူ့အခွင့်ရေးကောင်စီကချမှတ်တဲ့လှုပ်ထုံးလုံနည်းတွေနဲ့လွဲချော်နေတယ်ဆိုပြီးတော့ကုလသမဂ္ဂလူ့အခွင့်ရေးကောင်စီမှာမြန်မာကိုယ်စားလှယ်ကဖြစ်တင်ဝေဖန်ခဲ့ပါတယ်တနင်္လာနေ့မှာကျင်းပခဲ့တဲ့ကမ္ဘာဖလားဘောလုံးပြိုင်ပွဲတွေမှာတော့အိန်ရှင်ဘရာဇီးလ်အသင်းမက္ကဆီကိုအသင်းချီလီအသင်းတို့ဒုတိယအဆင့်တက်သွားကြပြီဖြစ်ပါတယ်ရှင်
ကွာတရင်ချင်းချုပ်ကိုမအေးတနာကျော်ချင်ညာပြေးခဲ့တာဖြစ်ပါတယ်ခင်ဗျာဒီမနက်အစီအစဉ်ထုတ်လို့ရမှုကကိုသားညုံဖြစ်ပြီးတော့အင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ် VOA American အသံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိ line to meter 30 40 48နဲ့ line to meter 190တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ခင်ဗျာသောတာရှင်တွေအားလုံးရှင်လန်းချမ်းမြေကြပါခင်ဗျာကျွန်တော်ရန်နိုင်ပ
This program has come to you from the Voice of America, Washington.